ဒီနေ့မြို့တော်ခမ်းမရှိမှာဒီမီဒီယာသမားတွေနဲ့ရပ်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးဆန္ဒပြတဲ့အဓိကအကြောင်းအရာကိုပြောပြပေးပါအောင်ရှင်။
အဓိကအကြောင်းအရာတော့ဒီနေ့ဆောလာနှစ်ရက်နေ့ရနိုင်ငံတကာသတင်းသမားတွေကောင်မှပြမှုပြုလုပ်ပြီးလွတ်မြောက်နေတဲ့ဟာတွေအဆုံးသတ်စေရနိုင်ငံတကာနေ့ပေါ့နော်။အဲ့ဒီနေ့မှာမြန်မာနိုင်ငံမှာလည်းအဲ့လိုသတင်းသမားတွေအပေါ်မှာတော်ကားတဲ့ကိစ္စတွေ၊ချိန်ချောက်တဲ့ကိစ္စတွေ၊ကိုတိလိုက်ရလို့တဲ့ကိစ္စတွေနဲ့အသက်အန္တရာယ်ပြည့်ပြည့်တဲ့ကိစ္စတွေရှိတယ်။အဲဒီကိစ္စတွေကိုကျူးလွန်တဲ့လူတွေကအေးမခံတဲ့ကိစ္စတွေအများကြီးရှိတယ်ပေါ့နော်။အားလုံးသိအောင်ထိမှန်နဲ့လုပ်တာပါ။ဒီဟာတော့ကျွန်တော်မြန်မာနိုင်ငံမှာဒီဟာပထမဆုံး UN Impunity Day နဲ့ပတ်သက်ပြီးပထမဆုံးလုပ်တဲ့အချိန်ပါ။ဘာလို့လဲဆိုတော့ဒီလိုလက်တလောဖြစ်တဲ့ကိစ္စတွေနဲ့ဆက်နွယ်ပြီးတော့ဒီလိုနေ့မှာကျွန်တော်တို့လုပ်နိုင်တယ်ဆိုတော့နောက်မှဒီလိုချိန်ချောက်မှုမျိုးတွေဒီထက်ပိုပြီးမများလာဖို့ရည်ရွယ်ပြီးလုပ်ဖို့ဆိုတယ်။အဲ့ဒီရည်ရွယ်ချက်ကအဓိကပါ
။မီဒီယာတွေအနေနဲ့ပေါ့နော်ဒီပြည်တွင်းမှာလွတ်လပ်စွာသတင်းရယူခွင့်အတွက်ဘာတွေကအဓိကတားမြစ်ခံနေရတယ်လို့မြင်ပါလဲရှင
်။လွတ်လပ်စွာသတင်းရယူခွင့်အတွက်တားမြစ်ကအဓိကတော့အုတ်ချုပ်ရည်ပိုင်းမှာလည်းအခက်အခဲတွေအများကြီးရှိတယ်။နှစ်နှစ်ကာလသူတို့မပေါ်ခဲ့ဘူးသူတို့ပြောလဲရတယ်ဆိုတဲ့ဟာမျိုးတွေနဲ့အခုချိန်ကြီးအဲ့လိုယူဆနေတဲ့ဟာတွေလည်းရှိတယ်။နောက်တစ်ခုကသူတို့အကျိုးစီးပွားနဲ့ဆန့်ကျင်ရင်အစိုးရအနေနဲ့မကောက်ဘူး။စားတော့လက်နဲ့ကင်ဖွဲ့တီးတယ်လည်းဖြစ်နေတယ်။အားလုံးတောင်းရောက်တဲ့ယူဆရှိတဲ့အဖွဲ့အစည်းလည်းဖြစ်နိုင်တယ်သူတို့တွေကလည်းသတင်းသမားတွေကိုအန္တရာယ်ပြုဖို့ချိန်ချဖို့တားမြစ်ဖို့သူတို့တွေလည်းဝန်လေးကြအောင်ပေါ့နော်ကာကွယ်ပေးဖို့တာဝန်ရှိတဲ့အစိုးရတရားဥပဒေစိုးမိုးရေးတို့ဟိုအစိုးရရဲ့အုပ်ချုပ်ရေးရဲတွေပဲဖြစ်စေအဲ့လိုမျိုးမှဝတ်တရားရှိတဲ့ဆိုတဲ့ဟာကိုလည်းကျွန်တော်တို့ကအားလုံးသိဖို့လိုတယ်အဲ့ဒီကိစ္စလည်းရေးကြီးတယ်ဆိုတဲ့ဟာကိုသတင်းလက်ခွင့်တော့ရေးကြီးတယ်ဆိုတဲ့ဟာကိုကျွန်တော်လေးနဲ့ထောက်ပြနေတဲ့ကိစ္စ
အလွတ်တရင်တောင်ကိုပါကြီးအသက်ခံရမှုနဲ့ပတ်သက်ပြီးရောပေါ့နော်အကိုရဲ့သဘောထားကဘယ်လိုရှိလဲဒီကိစ္စဘလို့ဆက်လုပ်သွားဖို့တင့်တယ်လို့ရောမြင်ပါလဲရှင
်ကျွန်တော်အမြင်ကတော့လွတ်တန်းတဲ့နောက်ပဲခေါ်ခေါ်ပျော်ရမ်းတဲ့နောက်ပဲခေါ်ခေါ်ပေါ့နော်သူတင်းယူနေတယ်တို့အကိစ္စဒီကိစ္စမှာသူတင်းယူတဲ့ကိစ္စဆိုရင်တော့ပို့ပြီးတော့ဒီကိစ္စသတင်းသမားတွေပြောတင်တယ်တို့ရင်လည်းဆုံးတော့ဒါပဲဖြစ်စီသတင်းယူဖို့သွားတယ်ဖြစ်စီသွားတယ်ဖြစ်စီနိုင်ငံသားတွေပြင်ဖို့သူသူဖောက်ခံအသက်ဆုံးအန္တရာယ်ဆုံးချက်နဲ့အကြည့်ကိုသူဖောက်ခံတဲ့ဟာကမှဘယ်အဖွဲ့အစည်းမဆိုဒီကိစ္စမှာဖြစ်ရှိတဲ့လူအရေးကြီးကိုအပြစ်ပေးဖို့တောင်းဆိုတင်တယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့ကအဲ့ဒီအခြေခံနဲ့သိတဲ့တောင်းဆိုတာ
ပါပြည်တွင်းမှာဒုလတ်စွာသတင်းဖော်ထုတ်ခွင့်ရဖို့အတွက်ပေါ့နော်အစိုးရဘက်ကဘလို့အကူအညီထောက်ပံ့မှုမျိုးတွေလိုအပ်နေပါလဲ
ဒုလတ်ဘက်ကတော့အခုကသတင်းမီဒီယာဥပဒေမှာ news တွေထွက်လာရင်သူတို့မှပြောရမယ်ပေါ့နော်ပြောရမယ်ဆိုတဲ့ချက်တွေရှိတယ်အဲ့ဒီဟာတွေကိုသူတို့ပြောဖို့ news တွေရအများသိရှိပိုင်ခွင့်ရှိတဲ့ information တွေပြောဖို့အတွက်ကိုအဲ့ဒီဟာတွေကိုကျွန်တော်တို့ news တွေတိုင်းလောက်ဖို့လိုတယ်ပေါ့နော်အဲ့ဒါအစိုးရဘက်ပိုင်းပေါ့နောက်တစ်ခုကတော့ချိုးနေရာတွေမှာတော့ဥပဒေနဲ့မဟုတ်ဘူးねတခါလေးမှချင်းချောက်တဲ့ဟာတွေကြောင့်ဒီမယူရတဲ့ဟာတွေရှိတယ်အဲ့ဒါတွေကလည်းလုံခြုံမှုရအကာအကွယ်ရယူပိုင်ခွင့်ပေါ့နော်ဥပမာပြည်ပခ area တို့တခါလေးအဒီကင်းလို့ကိစ္စမျိုးတွေမှာသတင်းရယူရခါမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကသတင်းသမားတွေအကာအကွယ်ပေးဖို့ဆိုတဲ့ဟာမျိုးသတင်းမီဒီယာဥပဒေမှာထည့်ရေးတာအဲ့ဒီအခွင့်အရေးတွေလည်းကျွန်တော်တို့ရဖို့လိုတော့
မီဒီယာကောင်စီဘက်ကရောဘလို့အခုညီမျိုးတွေဒီသတင်းသမားတွေကိုပေးဖို့လိုအပ်တယ်လို့မြင်ပါလဲရှင်
မီဒီယာကောင်စီကတော့အဲ့ဒီ news တွေအတိုင်းဟိုလိုက်နာဖို့အတွက်ကိုအဲ့ဒီဟာတွေကိုသက်ဆိုင်အဖွဲ့အစည်းတွေနဲ့ညှိနှိုင်းပြီးလုပ်ဖို့ရည်ကြီးတယ်ပေါ့နော်လိုအပ်တယ်ပေါ့
အခုလို့ဖြေချပေးတာကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့